ဘာသာရေးတစ်ခုပေါ်တက်ခိုက်တာဟာဘာသာအလုံးကိုတက်ခိုက်တာပဲဖြစ်တယ်လို့ခံယူထားတာကြောင့်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေရဲ့ဘေးဒုက္ခပေါ်စိတ်ထိခိုက်ကြရတာဖြစ်တယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအကူအညီပေးရေးအဖွဲ့ USAID ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားကြီးဌာနမှကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တွန်းမြေဆိုင်ရာညီလာခံဒုတိယနေ့အစီအစဉ်အတွင်းUSAID ရဲ့အကြီးအကဲ Mark Green ကအဲ့ဒီလိုပြောကြားသွားတာဖြစ်ပါလေ။ကိုကျော်ကျော်တင်းကအပြည့်အစုံကိုပြောကြပါလိမ့်မယ်
။ဘာသာရေးလောက်ကတွုံးမြင့်ရေးဆိုင်ရာဝန်ကြီးအဆင့်ပထမဆုံးညီလာခံဒုတိယနေ့မှာတော့ညီလာခံတက်ရောက်လာတဲ့ဘာသာရေးခေါင်းဆောင်တွေနဲ့ဘာသာရေးပြည်နှိမ်မှုကလည်းလွမြောက်လာသူတွေအပါအဝင်အရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်တိုင်တွေကသူတို့တွေ့ကြုံရတာတွေသူတို့လိလာသိရှိနားလည်ထားတာတွေကိုအပြန်အလှန်တွေကြောက်ဆူကြပြီးလူအဖွဲ့အစည်းတွေမှာဘာသာရေးလောက်ကပူအားကောင်းလာစီတူညီတဲ့လမ်းကြောင်းတစ်ခုကိုဖော်ထုတ်ဖို့ဆွေးနွေးကြတာပါ11ဒုတိယနေ့ညနေပိုင်းမှာအမှားစကားပြောတဲ့ USAID အကြီးအကဲ Mark Green ကကမ္ဘာတော်မှာဖြစ်ပျက်နေတဲ့ဘာသာရေးလက်ခွင့်ဆိုင်ရာအခြေအနေတွေကိုနမူနာထုတ်ပြောဆိုတဲ့အထက်မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ဖြစ်တာတွေကိုလည်းထောက်ပြပြောဆိုသွားတာပ
ါ It has been said that the truest measure of our commitment to religious libertyis the priority we place on protecting it
for the lulakhwin ga jinaru ye samithan po asit man song kain da che ha acha ba ga ye ye lulakhwin ko aka kwe pi ye kisa u za bi aphit jinaru tat mat tha la be phit par ba ga ye tkhu po ta khai mu ha a song ma ba ga ye a long ko ta khai da be phit de so da ko a khai ma sut kain tha la jaung be phit par di che ha di na si ne ye jinaru ja ma myanmar na ngan ga rohingya ye be dukkha a po စိတ်ကိုစိတ်ထိခိုက်ကြရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်
။မြန်မာဆွေရောကရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ညွှန်ပြောဆိုပြီးအမေရိကန်ဆွေရောအပါအဝင်နိုင်ငံတကာကတော့လူကြီးများလိုပဲညွှန်ပြောဆိုကြပါလေ။မစ္စတာဂရင်းဟာပြီးခဲ့တဲ့မေလကပဲအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ပြီးတော့ဒုက္ခသည်တွေတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။အဲ့ဒီခီးစဉ်တွင်သူတွေ့မြင်ထားတာတွေကိုထောက်ပြပြီးမစ္စတာဂရင်းပြောတော်တာက
As our State Department and other sources have judged, the Rohingya were victimized by nothing less than ethnic cleansing.
Extrajudicial ပန်းဆိုင်မှု PC ရဲ့ဖြည့်ဆည်းခံရမှုစတာတွေအလုံးဟာမတူကြပြမှုတွေကိုလက်မခံနိုင်တာနဲ့ဘာသာခွဲအပေါ်မုန်တီးမှုတွေပေါ်အခြေခံပြီးဖြစ်လာနေတာပါ
။ဒီလကန်ဒုတိယနေ့မှာအဖွဲ့အစည်းဝင်ပြောတဲ့ဒုတိယနိုင်ငံသားဝန်ကြီး John Sullivan ကလည်းဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်ပြည်ထောင်စုအတွက်သမ္မတ Trump အစိုးရအတွက်အထူးအရေးကြီးပါတယ်လို့ထည့်ပြောသွားပါတယ်
။ Indeed, religious freedom is fundamental to our democracy. It holds us together. Whatever our differences may be,We are unified in having the freedom to
ဘာသာရေးလွတ်လပ်ခွင့်ဟာကျွန်တော်တို့ဒီမိုကရေစီရဲ့အခြေခံဖြစ်ပြီးကျွန်တော်တို့အားလုံးကိုအတူဖြစ်တည်နေပါတယ်။ကျွန်တော်တို့ကမှဘလို့ပဲကွဲပြားခြားနားချက်တွေရှိနေပါသေး။လွတ်လပ်တဲ့ကွဲပြားခွင့်ဆိုတဲ့ပုံကျွန်တော်တို့ညီညွတ်ကြပါတယ်။ကျွန်တော်တို့ရဲ့ Bill of Rights မှာပထမအဆုံးဘာသာရေးလွတ်လပ်ခွင့်အဲဒီနောက်လွတ်လပ်စွာပြောဆိုခွင့်တည်င်းလွတ်လပ်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေအပါအဝင်လွတ်လပ်မှုတစ်ခုချင်းစီကိုရှင်းလင်းစွာနဲ့အားကောင်းစွာအကွယ်ပေးထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ဟာကျွန်တော်တို့ရဲ့မျိုးရိုးဗီဇ DNA ထဲမှာရှိနေပြီးတမကြီးဒေါင်းဘက်ပြောသလိုကျွန်တော်တို့နှလုံးသားနဲ့နှီးကပ်စွာတည်ရှိနေပါတယ်
။အခုဒီနောက်မှာမြန်မာနိုင်ငံအနေနဲ့ဆိုရင်ဒိုရင်းယောကိုယ်စားလှယ်ပြီးဘာသာရေးလွတ်လပ်ခွင့်ဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့အရေးပဲလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်အပါအဝင်နိုင်ငံပေါင်း80ကျော်ကတာဝန်ရှိသူတွေဘာသာရေးကောင်းဆောင်တွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေတက်ရောက်နေကြပါတယ်။အဲ့ဒီထဲမှာမြန်မာပြည်ကိုယ်စားလှယ်အဖွဲ့ကဦးဆောင်တက်ရောက်လာတာကဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AH Mahmood Ali ဖြစ်ပြီးအင်္ဂါနေ့ကတော့ဝန်ကြီး Ali နဲ့အမေရိကန်ဒုတိယနိုင်ငံသားဝန်ကြီး John Sullivan တို့တိကျတွေ့ဆုံဆွေးနွေးပါတယ်။လူဝင်များတက်တဲ့ကိုဖြစ်ရှင်းတာမှာဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်တဲ့အခမ်းအနားအတွက်အဲ့ဒီဆွေးနွေးပွဲတွင်ဒုဝန်ကြီး Sullivan ကချီးကျူးပြောဆိုခဲ့လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ဖို့ရည်တွေ့ရခိုင်ပြည်နယ်နောက်ပိုင်းမှာဘေးကင်းလုံခြုံမှုရှိတဲ့အခြေအနေတွေပံတည်ရေးအမေရိကန်ကမြန်မာကိုဆက်ပြီးဖိအားပေးသွားမယ်လို့ဒူးဝန်ကြီးဆူလီဗန်ကပြောကြောင်းလဲသတင်းတွေမှာဖော်ပြပါတယ်။ဒီနီလာကန်ဟာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုတောင်းယူခြင်းပါတဲ့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးများအဆင့်ပထမဆုံးနီလာကန်ဖြစ်ပြီးအင်္ဂါနေ့ကစလို့၃ရက်ကြာခြင်းပါနေတာပါ။ဇူလိုင်လ26ရက်ဇာတာပတိနေ့မှာနီလာကန်နောက်ဆုံးရက်ကိုခြင်းပါမှာဖြစ်ပြီးဘာသာရေးဆိုင်ရာလွတ်လပ်ခွင့်နဲ့ပတ်သက်လို့ကမ္ဘာလုံးဆိုင်ရာဖြည့်ဆင်းလို့ဆောင်ရမှာလို့ဖော်ထုတ်သတ်မှတ်ဖို့ ဘာသာရေးအခြေခံပြည်နှိမ်မှုကိုတုံ့ပြန်ရေးဆိုင်ရာနိလန်းသစ်တွေကိုချမှတ်ဖို့နဲ့အားလုံးအတွက်ဘာသာရေးလက်ခွင့်ကိုကာကွယ်ပေးတိုင်းထံသစ်တွေချမှတ်ကြဖို့ဆိုတာတွေကိုဦးတည်ပြီးအစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်ပြီးဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။